အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မှောက်ခဲ့တဲ့ចောင်းသားတွေကိုတရားဝတီတရားရုံးမှာရုံးထုတ်စစ်ဆေးတဲ့ကာလမှာចောင်းသားတွေကိုရိုက်နှက်ဖမ်းဆီးရမှာအမိပေးခဲ့တဲ့ရဲတွေကိုတရားပြန်ဆွဲနိုင်ဖို့တောင်းခံခဲ့တဲ့ရှေ့နေပါဝါလွှဲစာကိုရပ်ပေါင်း60နီးပါးကြတဲ့အထိတရားဝတီထောင်ကထုတ်ယူခွင့်မပေးတဲ့အတွက်အထက်တရားရုံးကိုတက်ဖို့ခက်ခဲနေပါတယ်။ VOA သတင်းတော့မရေးမှာကတင်ပြမှာပါ
။အမျိုးသားပညာရေးဥပဒေအတွက်ခရီးရှည်ချီတဲ့တပိတ်မောက်ခဲ့တဲ့ကျောင်းသားတွေကိုအာဏာပိုင်တွေကပုံမှန်၅ခုနဲ့တရားစွဲဆိုထားပြီးတဲ့နောက်မှာတရားပြီးတရားရုံးမှာရုံးထုတ်စစ်ဆေးနေတာဟာ၆လကျော်ကြာပြီဖြစ်ပါတယ်။ကျောင်းသားတွေကိုရိုက်နှက်ဖမ်းဆီးရမှာအမိန့်ပေးခဲ့တဲ့ရဲအာဏာပိုင်တွေကိုကျောင်းသားတွေဘက်ကရှေ့နေတွေကလည်းပြန်ပြီးတော့တရားစွဲနိုင်ဖို့အတွက်တောင်းခံခဲ့တဲ့ရှင်းနေပါဝါလွှဲစာကိုလည်းရက်ပေါင်း60နီးပါးကြာတဲ့အထိမရတဲ့အတွက်အထက်တရားရင်ကိုတက်ဖို့အတွက်ခက်ခဲနေတာပါ။တိုင်ယာဝီအကျဉ်းထောင်ကိုတွားရောက်ခဲ့တဲ့တရားလွှတ်တော်ရှင်းနေဦးလာမျိုးမြင့်ကရက်ပေါင်း60အတွင်းအထက်တရားရုံးမှာပြင်ဆင်ချက်မတက်နိုင်ရင်တရားစွဲဆိုထားတဲ့အမှုဟာပြက်ပြက်သွားမယ်အခြေအနေရှိတယ်လို့ဆိုပါရတယ်။
ဒီနေ့ကကုလပါချောင်းနဲ့ခင်ဗျားတို့ကစားပြီးချောင်းသွားတယ်။အထုတ်ထဲမှာကျန်တဲ့ကျောင်းသူကျောင်းသား54ယောက်ရှိတယ်။ဒီလိုရဲ့ရှင်းနေကိုတွဲစာအန်ဂျယ်လိုကတရက်6လရက်ရှင်းထားတယ်။အခုချိန်ကြီးမရသေးဘူး။ဆောင်းမရလည်းမရှိဘူး။မရှိတော့အကြံကြတော့ဘူးအန်ဂျယ်လိုလေ။သူကနေတရားစွဲဖို့တင်တယ်မလား။ရဲမှုဥပုံမြင့်နဲ့ဒူရဲမှုဦးစံမြင့်တို့ကိုနော်တရားစွဲဖို့ဆိုတင်တဲ့အမိကိုပေးစားခံရတယ်။အဲ့ပေးစားတဲ့အမိကိုသူကပြင်ဆင်မှုတက်ရမယ်။ပြင်ဆင်မှုဒီကနေ့ခရံတရားကိုတက်ရမယ်။အဲ့ဆရာစီကစားကြော်သွားတဲ့လူကြောင့်သူကတကယ်ဖြစ်တာပေါ့နော်။အခုချိန်ကြီးရှင်းနေကိုတွဲစာမရသေးဘူး။15ခုနဲ့ဂျူလိုင်လရက်ကျားတဲ့အမိန့်ချင်တယ်အဲ့တော့သူကရေပောင်း60တိကျနေပြီဆိုသမီးရယ်အဲ့လေရေပောင်း60တိကျနေချက်သွားတယ်နော်သူကတော့ထမကြီးကဒီပြီးတော့အကြောင်းပြပြီးတော့အောက်ကလူကတွေ့မှာမပြီးဘူးဒါနဲ့ဒီပတ်တင်ရအောင်အန်ကလေးပြောထားပြီးမရလို့ကျန်တော့တိုင်မလို့သူတို့ပြောခဲ့တယ်တခါလေ
လက်ပန်းကျောင်းသားတပိတ်အကျန်းဖက်ဖြိုခွဲခံရချိန်မှာရဲလက်ဆွဲလုံထုံးလုံနီးနဲ့အညီလိုက်နာဆောင်ရွက်ခြင်းမရှိတဲ့ရဲတွေရဲတပ်ဖွဲ့ဝင်တွေကိုရန်ပြုသူတွေနဲ့ပတ်သက်လို့အထူးကရုံးနှိမ်နေရေးလုပ်ငန်းစဉ်အဆင့်အတိုင်းမလုပ်ပဲကျော်လွန်ဆောင်ရွက်ခဲ့တဲ့တာဝန်ရှိသူတွေကိုအရေးယူဖို့အတွက်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြီးခဲ့တဲ့ရက်ကပဲသဘောထားထုတ်ပြန်ခဲ့တာပါဒီကနေ့မှာတော့တရားဝတီမြို့နယ်တရားရုံးမှာအမှုတွေကိုစစ်ဆေးခြင်းမရှိခဲ့ပေမဲ့ရှေ့နေတဦးရဲ့တပ်တေခံတင်ပြချက်ကိုပယ်ချခဲ့တာတွေတော့ရှိခဲ့တယ်ဆိုပြီးတရားလွှတ်တော်ရှေ့နေဦးလာမျိုးမြင့်ကဆိုပါတယ
်အမှရှေ့နေပြဦးချင်းတွေရှေ့နေစီရလို့ရှေ့နေပြောရှိတယ်အဲဒီကနေ့ရောတပ်တေခံတခုဆိုတော့ဒီမစိုင်းရှင်ကြီးကျေဆွေးဦးရမြတ်တော်ကဦးနိုင်ရှိရှိဆိုတဲ့ဒေသတပင်းပြင်းအဲ့ဒါဒေသရှိနေပြီးပြဦးအောင်ပြန်ပြေးထားပြီးသားတက်စီကတော့လက်ခံထားပြီးသူကနေပြီးတော့မူရင်းမဟုတ်တဲ့တကြောင်သူကမူရင်းဆိုတော့ပြင်းရင်းဆိုတော့သူကတွင်းအဲ့ဒါမြို့နယ်တရားကြီးကအဲ့အောင်လေးကိုသူရဲ့ဆော့ထားကြပြေးထားပါလေ
အခုဆိုရင်ကျောင်းသားတွေကိုအမှုဆွဲဆိုခဲ့တဲ့ရဲမှုနှစ်ဦးကိုရှင်းနေရှစ်ဦးကအလှည့်ကျစစ်ဆေးနေရမှာအခုဆိုရင်ရှင်းနေ6ဦးကစစ်ဆေးပြီးဖြစ်တယ်လို့ရှင်းနေတဦးချင်းလိုက်တရားစွဲဆိုမှုတွေကလည်းလုံဆောင်နေတာပါပထမဦးဆုံးအနေနဲ့ရဲတွေကိုတရားစွဲဆိုဖို့ပြင်ဆင်ခဲ့တဲ့ရှင်းနေဦးရောဘတ်စောင်းရဲ့ရှင်းနေပါဝါလွှဲစာကတော့အခုထိမရသေးပဲရက်ပေါင်း60ပြည့်ကံဒီအထိကြန့်ကြာနေတယ်ဆိုပြီးရှင်းနေတွေကဆိုပါတယ်ကျောင်းသားတွေကိုရိုက်နှက်ဖမ်းဆီးခဲ့တဲ့နေ့ကအခင်းဖြစ်ပွားချိန်မှာတာဝန်ရှိသူတွေကတမိတ်နဲ့တတန်တဲ့တတ်မှတ်အမိန့်ပေးကုတ်ကဲနိုင်ခြင်းမရှိတဲ့အပြင်ရဲဝန်ထမ်းတွေဘက်ကကျောင်းသားတွေကိုကင်တွယ်ဖြေရှင်းရမှာညွန်ကြားချက်တွေကိုလိုက်နာခြင်းမရှိတာရဲလက်ဆွဲပါတတ်မှတ်ချက်တွေနဲ့အညီစောင်ရွက်မှုအားနည်းတယ်ဆိုတာတွေ့ရှိကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။အာဏာပိုင်တွေကတော့ပြည်စဲဥပဒေချိုးဖောက်တဲ့အတွက်ကျောင်းသားတွေကိုအရေးယူစောင်ရွက်ခြင်းသာဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်ရှင်။